ဒီကနေ့ထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာ Blacklist ကနေပယ်ဖြတ်တဲ့မြန်မာနိုင်ငံသားများအမည်စင်းနဲ့နိုင်ငံသားသားများအမည်စင်းစုစုပေါင်း 2,000 ကျော်ဖော်ပြထားပါတယ်။မြန်မာနိုင်ငံသားများစီးရင်ထဲမှာတော့ပြည်ပရောက်အဖွဲ့အစည်းတွေဖြစ်တဲ့ចောင်းသားတမရော APSDF နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းအမျိုးသမီးဖွဲ့တွေလွှတ်တော်ကိုယ်စားလှယ်ဖွဲ့တွေအလုသမားဖွဲ့ရှေ့နေဖွဲ့စတာတွေရဲ့အဖွဲ့ဝင်အမည်စင်းတွေရေးသားထားပါတယ်။ဒီလိုမျိုးအမည်စင်းပယ်ဖျက်လိုက်တဲ့ဆိုတဲ့ကြေညာချက်ကိုကြိုဆိုပေမဲ့ဘဲချိန်ကာလကလေးက blacklist ဆိုတာကိုဘလို့သတ်မှတ်ခဲ့တယ်လဲဆိုတာအစိုးရကရှင်းရှင်းလင်းလင်းဖော်ပြတင်တယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းတွဲဘက်တွေ့မှုဥပုပ်ကြီးကပြောပါတယ
်ဒီနောက်ဆက်တွဲထုံနာမှုတွေမရှိဘူးဆိုရင်တော့ဒါကြိုဆိုနေရလုပ်ရလို့ကျွန်တော်တို့ပြောလို့ရပါတယ်အခုကတော့ဒီပြုပြင်ပြောင်းလဲဖို့စ조사နေတယ်ဆိုပြီးတော့ဒီလိုမျိုးအဆင့်လိုက်တော့လုပ်နေကြတော့ကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့ဒီပြုပြင်ပြောင်းလဲမှုဆိုတဲ့အခါမှာဒီလိုမျိုးပြည်ပေါ်မှာရောက်နေတဲ့ဆိုတဲ့ကို blacklist ကနေပြီးတော့ဖြတ်ပေးလိုက်ုံနဲ့တော့မလုံတော့ဘူး။ဆိုတော့ရှိနေတဲ့ဒီနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့လိုတယ်။နောက်တစ်ခုကပြည်တွင်းစိတ်ကြက်ဖို့လိုတယ်။တိုင်းသားဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေရပ်ဖို့လိုတယ်။အဲ့ဒီအပြင်ကိုပဲဒီတကယ်လူ့ခွင့်ရေးကျူးလွန်တဲ့ချိုးဖောက်တဲ့သူတွေကိုအရေးယူဖို့လည်းလိုပါတယ်။အဲ့ဒါတွေကိုဇက်တိုက်လှုပ်ဆောင်တဲ့အခါကျတော့မှပဲတကယ်စစ်မှန်တဲ့ပြောင်းလဲမှုကိုရောက်ဖို့နှီးစက်ပြီးတော့ပြောလို့ရပါမှာ
အခုလိုအစိုးရဘက်ကအဖွဲ့အစည်းလိုက်အမည်စင်းတွေနဲ့ထုတ်ပြန်ခဲ့ပေမဲ့ပြပအဖွဲ့အစည်းတွေဘက်ကအမည်စင်းတွေကိုပေးပို့တင်ပြတာမျိုးမရှိခဲ့ဘူးလို့မြမအမျိုးသမီးတက်မကထွေတွေ့မှုဒေါ်နုနုထက်ဆန်ကပြောပါတယ
်ဒီ black list မှာအမားယွန်းနေရှိရဲဘာလို့လဲဆိုတော့မခင်ဦးမှာဆိုနှစ်ခါပါတယ် NTT နေနဲ့ရော PW နေနဲ့ရော Knowledge ဆိုနှစ်ခါပါတယ်အဲ့လိုမျိုးရှိနေရလေသူတို့ကသူတို့လောက်ထားတာပါကျမတို့အနေနဲ့တော့ဟိုပေးထားတာနာမည်ရှင်းနေပေးထားတာမရှိပါဘူးကျမတို့ကဟိုထွက်လာခဲ့ကနေဝင်ဖို့အတွက်ပဲကိုရီးယားလည်းဘာမှပြန်မထွက်လာကြမအောင်လေအထဲမှာပဲနေချင်တာလေအထဲမှာပဲလှူရှားချင်တာဒါပေမဲ့အထဲမှာတကယ်လှူရှားတဲ့လိုရနိုင်တဲ့အခင်းချင်းရှိတယ်ဆိုလို့ရှင်အစားရမထွက်လာဘူးအဲ့တော့ထွက်လာတဲ့ black list ကိုလှုပ်လိုက်တာလည်းနားတော့မလဲဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံမှာ democracy ဖြစ်ထွန်းရေးအတွက်စူးစမ်းတဲ့လူက black list ဖြစ်လာဆိုရဲမေးခွန်းရှိတယ်လေဆိုတော့တကယ်ပဲအခုလဲ democracy ပြောင်းလဲတဲ့လှုပ်တယ်အဲ့ဒီအတွက်ကို black list တွေဖြတ်ပေးရဲ့ democracy ပြန်လှုပ်လို့ရပြီပေါ့နော်လွတ်လပ်တဲ့အခင်းချင်းတွေရှိပြီလို့ဆိုလိုတာလားတကယ်ရှိသလားမရှိဘူးလားဆိုတော့ကျမတို့စောင့်ကြည့်ရအောင်မှာဖြစ်တယ
်ဒီလိုသမရဘက်က blacklist ကနေပယ်ဖျက်လိုက်တယ်ဆိုတော့အမည်စင်းတွေထုတ်ပြန်လိုက်တာဟာအားလုံးပါဝင်တဲ့လုပ်ငန်းတွေအစပြုနိုင်မှုခြေလှမ်းစတင်လိုက်တယ်လို့မြင်ကြောင်းထိုင်းမြန်မာနယ်စပ်အခြေစိုက်လူ့ပေါင်းတစ်ဒီမိုကရက်တစ်ပါတီအထွေထွေတွေ့မှုဦးငွေလင်းကပြောပါတယ
်ဒါပေမဲ့ကုစောကျော်ကျော်မင်းကိစ္စမျိုးဒီကျွန်တော်ပြန်သွားတဲ့အချိန်မှာသမုတ်တခြားသူများပြန်သွားတဲ့အချိန်မှာအဲ့ဒါမျိုးတွေမဖြစ်နိုင်ဘူးလားဆိုတော့တန်တရားစိတ်တော့ကျွန်တော်တို့မှရှိသေးတယ်။အဲ့ဒီကိစ္စရှင်းရှင်းလင်းလင်းဖြစ်ဖို့လေလိုလေအောင်မယ်လို့ကျွန်တော်အခုချိန်တော့အဲ့လိုမှတ်ချက်ပေးချင်ပါလေ
။ဒီစင်းထုတ်ပြန်ချက်ဟာပြည်ပရောက်မြမအရေးလှုပ်ရှားသူတွေအနေနဲ့ပြည်ရင်းကိုပြန်လာလို့ရပြီဆိုတာမျိုးရောတုံ့တက်လို့ရပါသလားလို့မြမနိုင်ငံရှေ့နေများကောင်စီရဲ့အထွေထွေတူရေးမှုဟောင်းရှေ့နေဦးအောင်သူကိုမေးကြည့်တော့
ခုတော့ပြည်ရင်းကိုပြန်လာပြီးလှုပ်ရှားတယ်မလှုပ်ရှားဘူးဆိုတာကတော့တက်ဆိုင်အဖို့ကိုတူးချင်းစီနဲ့အဖွဲ့အစည်းတစ်ခုချင်းစီရဲ့လက်ရှိနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေပေါ်မှာသုံးသပ်ချက်နဲ့ဆိုင်ပါတယ်။အဲ့တော့အခုလက်ရှိဖြစ်နေတဲ့ထွေးထဲမှာဖြစ်နေတဲ့အခြေအနေကြီးကဝင်မတီတို့မကြိုးချင်နေဖြစ်နေတယ်။ဘာမှဟာလာဒီဟိုအဖြူလားအမဲလားမသေးပွဲတဲ့အခြေအနေကြီးဖြစ်နေတယ်။အခြေငွေပြန်ဖန်ရင်ဖန်လို့ရတဲ့အခြေအနေဖြစ်နေတယ်။ဒါကတခုပြောရဲပြီးရပိုင်းလေးတန်ဖြစ်သွားတာပါ့။စောကြော်ကြော်မင်းနော်ဥစောကြော်ကြော်မင်းကိုပြန်ကြည့်ပါ။အဲ့တော့ဥစောကြော်ကြော်မင်းဆိုတာကတော့တမရအကြီးကခေါ်တယ်ဆိုပြီးခေါ်တဲ့ခါကျတော့သူကရိုးသားဝမ်းမြောက်ဝမ်းသာနဲ့အထက်ပြောင်းဝင်သွားတာပေါ့ဗျာ။ပြောင်းတော့အထက်တင်မှုကြီးကဒီတိုင်းဆက်ရှိနေတယ်။ပြန်လဲပြန်တော့သူ့တစ်ခါပြန်ပြီးအခုထောင်ချရတယ်ထောင်လေးရောက်သွားပြီ။နော်အခုဟာလာဒီ black list ကပယ်ဖျက်လိုက်တယ်ဆိုရင်လည်းအဲ black list ကပါတဲ့ပုဂ္ဂိုလ်ကြီးရင်ကငိမ့်ချမ်းစွာယူသားစွာနော်ကိုတိုင်းမိကောင်းရကောင်းကျိုးအတွက်လူအခွင့်အရေးအတွက်ပြောင်စုကြီးအတွက်အလုလုခဲကြတဲ့ပုဂ္ဂိုလ်ကြီးရဲ့အရင်ကကိစ္စရက်တွေကိုဘယ်လိုသဘောထားလဲဆိုတာကဘယ်သူမှပြောလို့မရဘူး။
သမရယုံရဲ့ကြေညာချက်မှာ blacklist အဖြစ်သတ်မှတ်ထားတဲ့အမည်စင်းစုစုပေါင်း 6,000 ကျော်ရှိပြီးကြံနေတဲ့အမည်စင်းတွေကိုတော့စစ်စစ်နေဆဲဖြစ်တယ်လို့ဆိုပါရရှင်